Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်မြန်မာတက္ကသိုလ်1388ခုတကူးလပြည့်ကျော်9ရက်မဟာအတာတကြံအတက်နေ2018ခုနှစ်ဧပြီလ16ရက်တနင်္ဂနွေနေ့ညနေခင်းအတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုက်နိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင
်ဖြစ်တဲ့မင်္ဂလာနဲ့ပြည့်စုံတဲ့နှစ်ကူအခါသမယဖြစ်ကြပါစေရှင်ကျမသင်္ကီထိုက်ပါမြောက်ကိုရီးယားနိုင်ငံကဒီကနေ့ဒုံးကျည်ဆန့်သက်ပြစ်လွတ်ခဲ့တာမှာမအောင်မမြင်ဖြစ်ခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံကဒုံးကျည်ဆန့်သက်ပြစ်လွတ်တဲ့နေ့မှာပဲအမေရိကန်ဒုတိယသမ္မတမိုက်ပန်စ်တောင်ကိုရီးယားနိုင်ငံကိုမိသားစုနဲ့အတူဒီကနေ့ရောက်ပါတယ်။တူရကီနိုင်ငံမှာတော့လက်ရှိလွတ်တော်စနစ်ကနေသမ္မတကိုအာဏာပိုပေးထားတဲ့လူမှုဆန္ဒခံယူပွဲကျင်းပနေပါတယ်။မြန်မာနိုင်ငံမှာတော့ Cyclone Maratha ရခိုင်ကမ်းရိုးတန်းကိုဒီကနေ့ညဝင်တိုက်နိုင်တယ်လို့အနီရောင်အဆင့်သတိပေးထားပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုညာဝင်းအောင်နဲ့အတူကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းနားဆင်ရမယ့်သတင်းတွေမှာတော့အနီရောင်အဆင့်ကိုသတ်မှတ်ထားတဲ့ Cyclone Maratha ဟာ12နာရီအတွင်းမှာရခိုင်ပြည်နယ်တန်တွဲဘက်ကိုဖြတ်ကျော်ဝင်ရောက်နိုင်တယ်ဆိုပြီးတော့မြန်မာနိုင်ငံမိုးစလကအရေးပေါ်မုန်တိုင်းသတိပေးချက်ထုတ်ပြန်ပါတယ်။ဒီ Cyclone တိုက်ခိုက်လာရင်အရေးပေါ်အကူအညီကယ်ဆယ်ပေးဖို့ဒီကနေ့ဒုသမ္မတနဲ့ကာကွယ်ရေးဝန်ကြီးနဲ့ပြည်ထောင်စုဝန်ကြီးတွေအရေးပေါ်အစည်းအဝေးနေပြည်တော်မှာကျင်းပပါတယ်
။တွေ့ကြောင်ကြလည်းမရှိပါနဲ့ကျွန်တော်တို့လုပ်ထားပါတယ်။ပြည်ရင်းစကားတွေကိုသေချာနားထောင်ပြီးတော့လိုက်ပါဆောင်ရွက်လို့ရှိရင်အန်ဒီရေးကျင်းပလိမ့်မယ်။ကျွန်တော်တို့ဒါကိုသူ့အဖွဲ့တစ်ဖွဲ့လုံးဝနေပြီးတော့ဒီကိစ္စကိုတက်နိုင်ဆုံးဆောင်ရွက်ထားပါတယ်လို့ပြည်သူတွေကိုပြောချင်ပါတယ်။
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးပါရှင်။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်ဒီကနေ့တကြံအတက်နှစ်ရေသပင်ပွဲတော်ရဲ့နောက်ဆုံးရသတင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုညံဝင်းအောင်တို့ပြောပြပါမယ်ရှင်။
မြောက်ကိုရီးယားနိုင်ငံကဒီကနေ့တနင်္ဂနွေနေ့စစ်ကမ်းမြို့စင်ပိုကနေဒုံးကျည်ဆန့်သက်ပြစ်လွတ်မှုမအောင်မမြင်ဖြစ်ခဲ့ပါတယ်။တောင်ကိုရီးယားပူးရဲစေဦးစီးချုပ်များအဖွဲ့ကတော့ဒုံးကျည်ဆန့်သက်ပြစ်လွတ်မှုဆိုင်ရာအသေးစိတ်အချက်အလက်တွေထုတ်ဖော်မပြောသလိုဘလို့ဒုံးကျည်အမျိုးအစားမျိုးဆန့်သက်ခဲ့တယ်လဲဆိုတာကလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူး။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်အစိုးရရဲ့စစ်အင်အားပြတဲ့ပွဲလို့ကဘာတလွအစိုးရတွေကရှုမြင်ကြတဲ့မြို့တော်ပြုံရန်ကကြီးကျယ်လာတဲ့စစ်ရေးပြအခမ်းအနားတွေအပြီးနောက်တနေ့မှာဒုံးကျည်ဆန့်သက်တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့မအောင်မမြင်ဖြစ်ခဲ့တဲ့ဒုံးကျည်ဆန့်သက်မှုကိုအမေရိကန်သမ္မတနဲ့သူ့ရဲ့စစ်ဖက်ဆိုင်ရာအဖွဲ့တို့ကသိရှိထားပြီးဖြစ်တဲ့အကြောင်းနဲ့သမ္မတဘက်ကတစုံတရာမှတ်ချက်ပေးထားတာမရှိသေးဘူးလို့အမေရိကန်ကာကွယ်ဝင်ကြီးဂျင်မက်ဒစ်ကအကြေညာချက်ညွှန်ကြားထုတ်ပါတယ်။မြောက်ကိုရီးယားတို့ဒုံးကျည်ဆန့်သက်ပြီးမကြခင်မှာပဲအမေရိကန်စစ်တပ်ရဲ့ပစိဖိတ်ဒေသကုကဲရီဌာနကထုတ်တဲ့ကြေညာချက်မှာတော့ဒုံးကျည်ကပြစ်ပီးပြီးချင်းမှာပဲပောက်ကွဲသွားတာဖြစ်ပြီးဒုံးကျည်အမျိုးအစားကိုဆန့်စစ်နေတယ်လို့ဖော်ပြပါတယ်။မြောက်ကိုရီးယားတို့ဒုံးကျည်ဆန့်သက်လိုက်တဲ့နေ့မှာပဲအမေရိကန်ဒုတိယသမ္မတမိုက်ပန်စ်တောင်ကိုရီးယားနိုင်ငံကိုဒီကနေ့ရောက်ရှိပါတယ်။မိသားစုနဲ့အတူသွားရောက်တဲ့အာရှဒေသဆေးရကြခီးစဉ်အတွင်းဒီကနေ့တောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်ကိုဆက်ရောက်ခဲ့တာမှာတောင်ကိုရီးယားစစ်ပွဲအတွင်းတည်ဆုံခဲ့ရသူတွေအတွက်အောက်မေ့ဂုဏ်ပြုထားတဲ့အမျိုးသားတင်ချိုင်းကိုတွားရောက်ပြီးတော့ပန်းခွေချခဲ့ပါတယ်။ဒုတိယသမ္မတမိုက်ပန်စ်ရဲ့ပထမဆုံးအာရှပစိဖိတ်ခီးစဉ်အတွင်းမှာတော့တောင်ကိုရီးယား၊ဂျပန်၊အင်ဒိုနီးရှားနဲ့ဩစတြေးလျနိုင်ငံခီးစဉ်မှာဆယ်ရက်ကြာမြင့်မှာဖြစ်ပြီးမြောက်ကိုရီးယားရဲ့ရန်စတဲ့စီးရေးဆောင်ရွက်ချက်တွေအပါအဝင်လုံခြုံရေး၊ကုန်သွယ်ရေးနဲ့စီးပွားရေးကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပါတယ်။
တူရကီနိုင်ငံမှာလက်ရှိပါလီမန်စနစ်ကနေသမ္မတကိုပို့ပြီးလုတ်ပိုင်ခွင့်အပြည့်အုပ်ချုပ်ရေးအာဏာအနှင်းမဲ့စနစ်စီကူးပြောင်းရေးလူမှုဆန္ဒခံယူပွဲကျင်းပနေပြီးတူရကီနိုင်ငံသားတွေမဲပေးနေကြပါတယ်။လူမှုဆန္ဒခံယူပွဲကိုတူရကီနိုင်ငံတမိုင်း84နှစ်အတွင်းအရေးကြီးဆုံးမဲပေးရွေးချယ်မှုအဖြစ်သတ်မှတ်ပြောဆိုနေပါတယ်။ပြောင်းလဲရေးကိုထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားတူရကီနိုင်ငံရဲ့အနာဂတ်ဟာအန္တရာယ်ကျရောက်နိုင်တယ်ဆိုပြီးအငြင်းပွားလာတယ်လည်းရှိနေပါတယ်။အစ္စတန်ဘူးမြို့အနီးကကာဒီကိုခရိုင်အတွင်းမဲယုံတွေစားဖွင့်ပြီးလိုက်ပြီးဆိုတာနဲ့လူတွေကြိတ်ကြိတ်တိုးမဲပေးခဲ့ကြပါတယ်။သမ္မတကိုလုတ်ပိုင်ခွင့်အာဏာအပြည့်အဝအနှင်းရေးအတွက်သမ္မတရီဆက်တယစ်အာဒဝန်ကဥဆောင်စည်းရုံးခဲ့ပြီးကာရီကိုခရိုင်ကတော့သမရကိုအမြဲစန့်ကျင်ကန့်ကွက်တဲ့ဒေသဖြစ်ပါတယ်။တိုင်းပြည်ကိုလူတူဦးတဲ့ရဲ့လက်ထဲဝါကွက်အပ်လိုက်တာမျိုးအဖြစ်မခံနိုင်ဘူးဆိုပြီးဒေသခံမဲပေးသူတွေကပြောဆိုကန့်ကွက်ကြပါတယ်။လက်ရှိပါလီမန်စနစ်မှာအလုံမဖြစ်တာတွေရှိရဲဆိုရင်တောင်အုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးတရားစီရှိနေတဲ့အတွက်ဒီအတိုင်းဆက်ပြီးရှိနေခြင်းနဲ့လူတွေကန့်ကွက်မဲပေးသူတူဦးကပြောပါတယ်။လူမှုဆန္ဒခံယူပွဲမှာမဲပေးသူ55တန်းလောက်ရှိမယ်လို့ခန့်မှန်းထားပြီးတင်းငွေနေညနေပိုင်းလောက်မှာမဲရလက်ကိုကျင်းနိုင်နိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်
။ ဆီးရီးယားနိုင်ငံမြောက်ပိုင်းကစစ်ဘေးသင့်နေတဲ့မျိုးနွမျိုးကနေဘေးလွတ်ရာပို့ဆောင်ပေးဖို့ကဲထုတ်လာတဲ့လူတွေရဲ့ရင်တန်းမနေ့စနေနေ့ကကားဘုံခွဲတိုက်ခိုက်မှုလို့ယူဆရတဲ့တိုက်ခိုက်ခံရမှုကြောင့်အများအပြားသေဆုံးဒဏ်ရာရပါတယ်အလက်ပိုမျိုးအနီကအပြက်စီးတွေကြားကနေအသက်ရှင်ကျန်ရစ်သူတွေကိုကယ်ဆယ်ရေးလုပ်သားတွေညာရင်းချင်းရှာဖွေနေကြပါတယ်အနည်းဆုံး112ဦးသေဆုံးပြီးသေဆုံးသူအရေအတွက်တိုးလာနိုင်သေးတယ်လို့ဗီတိန်အခြေစိုက်ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကဒီကနေ့ပြောပါတယ်အခုတိုက်ခိုက်ခံရသူတွေကတော့အစ္စလာမ်ရဲ့အစွန်ရောက်တဲ့လာနက်ကြီးဝိုင်းရံပိတ်ဆို့ခံထားတဲ့ရှီယာရွာနှစ်ရွာကဒေသခံတွေဖြစ်ပုံရှာပါတယ်ဘသူလက်ချက်ဆိုတာကိုတော့မသိရသေးပါဘူးဒီဒေသတစ်ဝိုက်ကတော့ဆီးရီးယားနိုင်ငံတွင်အယ်ခိုက်ဒါအခြေအဆက်တွေအပါအဝင်ဆွန်နီဂျီဟတ်အစွန်းရောက်အဖွဲ့တွေလှုပ်ရှားရာဒေသဖြစ်ပြီးရှီယာမွတ်စလင်တွေကိုဖောက်ပြန်ရေးသမားတွေလို့သတ်မှတ်ပြီးတိုက်ခိုက်နေတာဖြစ်ပါတယ
်။အမေရိကန်အမျိုးသားလူညွန့်ရေးအကြံပေးမက်မာစတာဟာတနင်္ဂနွေနေ့ကအာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကိုရောက်ရှိသွားပြီးအာဖဂန်ခေါင်းဆောင်တွေနဲ့လူညွန့်ရေးကိစ္စဆွေးနွေးမှာဖြစ်တယ်လို့အမေရိကန်တပ်တွေရဲ့မြေပြင်အခြေအနေကိုလည်းအကဲဖြတ်ဖို့ရှိပါတယ်။အာဖဂန်နစ္စတန်မှာအမေရိကန်တပ်ဖွဲ့ဝင် 8,400 လောက်ရှိပြီးတာလီဘန်တပ်ဗုံတွေကိုနှိမ်နှင်းရေးရှေးမတိုးတာနောက်မဆုတ်တာဖြစ်နေတဲ့အခြေအနေကိုကြော်လွှားနိုင်ဖို့နောက်ထပ်အမေရိကန်တပ်ဖွဲ့ဝင်ထောင်ကနန်းအနည်းငယ်ထပ်ပြီးစေလွတ်ပေးရေးအမေရိကန်တပ်မှုတွေကတောင်းဆိုနေပါတယ်ဒီတောင်းဆိုချက်ထွက်ပေါ်လာပြီးနောက်အမေရိကန်အမျိုးသားလူညွန့်ရေးအကြံပေးမက်မာစတာအခုလိုအာဖဂန်နစ္စတန်နိုင်ငံကိုတွားရောက်တာဖြစ်ပါတယ်မက်မာစတာကိုအာဖဂန်သမရအက်စထရက်ဂယ်နီရဲ့ယုံကလက်ခံကြိုဆိုခဲ့ပြီးအမေရိကန်ပြည်ထောင်စုကဆက်လက်ကူညီထောက်ပံ့မှုတွေအတွက်ကျေးဇူးတင်ကြောင်းပြောဆိုခဲ့ပါတယ
်။ VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1683လိုင်းဒိုမီတာ19 kHz 1556လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။ဘင်္ဂလားပင်လယ်အောက်အတွင်ဖြစ်နေတဲ့ Cyclone မုန်တိုင်း Maratha ကရခိုင်ပြည်နယ်တန်တွဲမြို့အနီးကဖြတ်ကျော်ဝင်ရောက်မယ်လို့ခန့်မှန်းထားပြီးအနီးရောင်အဆင့်သတ်မှတ်ထားတဲ့အကြောင်းမြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒဦးစီးဌာနကထုတ်ပြန်ထားပါတယ်မာရတာဆိုက်ကလုန်းမုန်တိုင်းကမြန်မာစံတော်ချိန်ည12နာရီအတွင်းရခိုင်ကမ်းရိုးတန်းဒေသတန်တွဲမြို့အနီးကနေဖြတ်ကျော်ဝင်ရောက်နိုင်ပြီးအမြင့်ဆုံးလေတိုက်နှုန်းကတနာရီကိုမိုင်50ကနေမိုင်60အထိတိုက်ခတ်နိုင်တယ်လို့မိုးဇလကထုတ်ပြန်ပါတယ်ဆိုက်ကလုန်းမုန်တိုင်းဖြတ်ကျော်တဲ့အချိန်မှာမုန်တိုင်းဒီရေကရခိုင်ကမ်းရိုးတန်းဒေသကြောက်ဖြူတန်တွဲနယ်ကွာမြို့တို့မှာကမ်းခြေဒေသဒီရေ4ပေကနေ6ပေအထိတက်နိုင်ပြီးအရာဝတီတိုင်းဒေသကြီးကမ်းခြေတွေမှာတော့ဒီရေ2ပေကနေ4ပေအထိမြင့်တက်နိုင်တယ်လို့လည်းခန့်မှန်းထားပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အခွန်ပေးဆောင်မှုမှတ်တမ်းတွေကိုလူသိရှင်ကြားထုတ်ပြန်ကြေညာဖို့ညှင်းဆိုနေတာကြောင့်ဒါကမကျေနပ်ကြတဲ့ဆန္ဒထုတ်ဖော်သူတွေအခွန်လူထုချီတက်ပွဲလို့အမည်ပေးထားတဲ့ဆန္ဒပြပွဲတွေကိုစနေနေ့ကအမေရိကန်ပြည်ထောင်စုတဖွဲ့မှကျင်းပခဲ့ပါတယ်ဒီလိုအခွန်ပေးဆောင်မှုစည်းရင်းကိုတရားဝင်မထုတ်ပြန်တာဟာသမရအနေနဲ့တစုံတစ်ခုကိုဖုံးကွယ်ထားခြင်းတဲ့သဘောဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်ကယ်လီဖိုးနီးယားပြည်နယ်ဘတ်ကလေးမြို့မှာသမရထရမ့်ကိုစန့်ကျင်သူတွေနဲ့ထောက်ခံသူတွေအဖွဲ့အစည်းခိုက်ရန်ဖြစ်ပွားပြီးပလင်းတွေတံဘူးတွေနဲ့အပြန်အလှန်ပစ်ပေါက်ခဲ့ကြတယ်လို့ထိုးကြိတ်ခဲ့ကြပါတယ်တချို့နေရာတွေမှာဆိုရင်လုံခြုံရေးအဖွဲ့ဝင်တွေနဲ့ဆန္ဒပြသူတွေကြားထိတ်တိုက်ရင်ဆိုင်ပြီးလုံခြုံရေးအဖွဲ့ကမျက်ရည်ယူပုံတုံးလူစုခွဲခဲ့ရပါတယ်နယူးယောက်လော့စ်အန်ဂျလိစ်ဝါရှင်တန်ဒီစီရှီကာဂိုဖီလာဒေးဖီးယားမြို့ကြီးတွေအပါအဝင်မြို့ပေါင်း100ကျော်မှာဆန္ဒပြပွဲတွေကျင်းပခဲ့တာပါဆန္ဒပြသူတို့ကကြက်ပုံစံလေထိုးရုပ်အကြီးကြီးကိုတဲဆောင်လာပြီးသမရဟာသူ့ရဲ့အခွန်မှတ်တမ်းကိုလူသိရှင်ကြားမထုတ်ပြန်ရဲလောက်အောင်ကြောင်းရွနေတယ်ဆိုပြီးတင်ကေတပြုတ်ထုတ်ဖော်ပြောဆိုခဲ့ကြပါတယ
်ကဘာတလွားကခရစ်ယာန်ဘာသာဝင်တွေဒီကနေ့တနင်္ဂနွေနေ့မှာအစ္စတာပွဲတော်တွေကိုကျင်းပကြပါတယ်ယေရှုခရစ်တော်သေဆုံးရာကနေပြန်လည်ရှင်ပြန်ထမြောက်ရာနေ့အဖြစ်ခရစ်ယာန်ဘာသာဝင်တွေသက်ဝင်ယုံကြည်ကြတဲ့အီစတာနေ့ကတော့ခရစ်ယာန်ပြည်ကရင်ရဲ့အကြီးမြတ်ဆုံးနေ့တူးနေ့မြတ်ဖြစ်ပါတယ်။ကက်သလစ်သာသနာပိုင်ပိုပ်ယဟန်မင်းကြီးဖရန်စစ်သတင်း300ဗာတီကန်နန်းတော်ကအီစတာပွဲတော်မှာတော့တက်ရောက်သူအများအပြားရှိခဲ့ပြီးလုံခြုံရေးကိုလည်းတင်းတင်းကြပ်ကြပ်ချထားပါတယ်။ခရစ်တော်ရှင်ပြန်ထမြောက်ရာနေ့အီစတာအကြိုမနေ့စနေနေ့ကတော့ပိုပ်ယဟန်မင်းကြီးဖရန်စစ်ကရွှေပြောင်းအခြေချသူတွေစင်းရဲသားတွေနဲ့ဖေကျင်ခံထားရသူတွေအပေါ်ပြုမှုဆက်ဆံပုံတွေကိုရှုတ်ချခဲ့ပါတယ်။နေ့စဉ်နဲ့အမျှတရားမမျှတမှုတွေအဂတိလိုက်စားမှုတွေကြောင့်ဒီလူတွေရဲ့လူကုန်တိတ်ခါကိုကားစင်တင်ပြီးအဆုံးစီရင်ခံရတယ်လို့လဲပိုယဟန်မင်းကြီးကဟောကြားပါတယ်။အီဂျစ်နိုင်ငံမှာတော့ Coptic ခရစ်ယာန်ဘုရားကျောင်းတွေဘုံခွဲတိုက်ခိုက်ခံရပြီး ဒါစင်နဲ့ချီသေးဆုံးတရားကြောတရားရခဲ့ပြီးနောက်မှာတော့ဒီကနေ့ချရောက်တဲ့ခရစ်ယာန်တွေရဲ့ Easter ပွဲတော်ကာလအတွင်းလုံခြုံရေးကိုအထူးတွန်းမြင့်ထားပါတယ်
1800ခုနှစ်လွန်အတွင်းမွေးဖွားပြီးအသက်ရှင်လျက်နောက်ဆုံးလူသားလို့ယုံကြည်ထားကြတဲ့အသက်118နှစ်အရွယ်ကမ္ဘာအသက်အကြီးဆုံးအဖွားကိုအမ်မာမိုရာနိုဟာစနေနေ့ကအီတလီနိုင်ငံမြောက်ပိုင်းနေအိမ်မှာကွယ်လွန်သွားပြီဖြစ်ကြောင်းသူမရဲ့ဆရာဝန်ကပြောပါတယ်အီတလီနိုင်ငံမဂီအိုရေရေကန်ကြီးရှိတဲ့ဘာဗန်နီးယားမြို့နေအိမ်ကပလက်ကလေးထိုင်မှာထိုင်ရင်းအသက်ရှူရပ်သွားခဲ့တဲ့အကြောင်းသူမကိုစောင့်ရှောက်သူတွေကအကြောင်းကြားခဲ့တယ်လို့ဒေါက်တာကာလိုဘာဘာက EB သတင်းဌာနကိုပြောပါတယ်အဖွားအိုအမ်မာကွယ်လွန်သွားတဲ့အတွက်လူတွေရဲ့သက်တမ်းကြီးရင်မှုကိုသူတည်သနာပြုနေတဲ့အဖွဲ့တွေရဲ့မှတ်တမ်းအရဂျမေကာနိုင်ငံကာရေဘီယံကျွန်းမှာ1900ပြည့်နှစ်မတ်လ10ရက်နေ့ကမွေးဖွားခဲ့သူ Violet Brown ဆိုတဲ့အဖွားအိုကိုအခုအသက်ကြီးဆုံးဆင်းအဖြစ်သတ်မှတ်ထားပါတယ်
တရီလင်ကာနိုင်ငံမှာတော့အီယာမအမိုက်ပုံကြီးပြိုကျတာကြောင့်လူ23ယောက်သေဆုံးခဲ့ပြီးပြိုကျခဲ့တဲ့အမိုက်ပုံကြီးအောက်ခြေမှာပိတ်မိနေသူတွေရှိလို့ရှိညာအရေးပေါ်ခဲ့စေလို့သားတွေဒီကနေ့ရှာဖွေနေကြပါတယ်မြို့တော်ကိုလံဘိုကမီတာ90ပေ300ကျော်ရှိတဲ့အမိုက်ပုံကြီးပြီးခဲ့တဲ့တောက်ကြံနေ့ကဆလို့ပြိုကျခဲ့တာဖြစ်ပါတယ
်တနင်္ဂနွေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်နယ်ကိုညံဝင်းအောင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးမြန်မာနိုင်ငံကိုဝင်ရောက်တိုက်ခတ်လာနိုင်ခြေရှိတဲ့ဆိုင်ကလုန်းမုန်တိုင်းနဲ့ပတ်သက်တဲ့နောက်ဆုံးရသတင်းတွေကိုတင်ပြပေးခြင်းပါတယ်။ဘင်္ဂလားပင်လယ်ော်အရှေ့လယ်ပိုင်းမှာဖြစ်ပေါ်နေတဲ့ဆိုင်ကလုန်းမုန်တိုင်းမာရတာဟာ12နာရီအတွင်းမှာရခိုင်ပြည်နယ်တန်တွဲမြို့အနီးကိုဖြတ်ကျော်ဝင်ရောက်နိုင်တဲ့ဆိုပြီးမြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကနေမုန်တိုင်းသတိပေးချက်ထုတ်ပြန်လိုက်ပါတယ်။ဒီသတိပေးချက်ကိုလိမ္မော်ရောင်အဆင့်ကနေအနီးရောင်အဆင့်ဖြစ်တိုးမြင့်တက်မှတ်လိုက်ပါတယ်။ရခိုင်ပြည်နယ်တန်တွဲမြို့မှာမုန်တိုင်းဒဏ်ကိုပြင်းပြင်းထန်ထန်ခံနိုင်ရတယ်လို့မြေဝကျွန်းပေါ်ဒေသဘက်မှလည်းဆိုရရတဲ့အကြောင်းတာဝန်ရှိသူကပြောပါတယ်။ထိုင်းခြေဆိုင် VOA သတင်းတော့မအေးမှသတင်းပေးပို့ထားပါတယ်ရှင်။
ဘင်္ဂလားပင်လယ်ော်အရှေ့လယ်ပိုင်းမှာဖြစ်ပေါ်နေတဲ့ဆိုက်ကလုန်းမုန်တိုင်းမာရတာဟာအရှေ့မြောက်ဘက်ကိုရွေ့ရှားနေခဲ့ပြီးမြန်မာနိုင်ငံပတိန်မြို့ရဲ့အနောက်မြောက်ဘက်105မိုင်ခန့်၊ဂွါမြို့ရဲ့အနောက်တောင်ဘက်65မိုင်ခန့်၊တန်တွဲမြို့ရဲ့အနောက်တောင်ဘက်105မိုင်ခန့်၊ကြောက်ဖြူမြို့ရဲ့တောင်အနောက်တောင်ဘက်135မိုင်ခန့်အကွာပင်လယ်ပြင်ကိုဗဟိုပြုနေတာကြောင့်မုန်တိုင်းကြိုတင်သတိပေးချက်ကိုအနီရောင်အဆင့်တိုးမြင့်သတ်မှတ်လိုက်ကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးကပြောပြပါဗျ။အ
မြောင်ဖြစ်ဆိုတာဖက်ဆက်လို့အမှန်တိုင်းဆိုတော့မြောင်ဖြစ်အနေနဲ့ပုံပြရမယ်ဆိုတော့ဒီအဆိုပြီးတော့နော်ဆိုပြီးတော့ကျွန်တော်တို့ဒီစိုက်ကလုန်းမုန်တိုင်းမာရတာဒီညီကြီးတို့နိုင်ငံကြီးကစနေနိုင်နောက်စနေနိုင်ပြန်တော့တောင်းစနေနေတဲ့ကြောင့်ဒီကျွန်တော်တို့မြေအောင်အဆင့်အချင်းကြီးထွားမိကြပါပဲ
။အနီရောင်အဆင့်ဆိုတာဟာ12နာရီအတွင်းကမ်းရိုးတန်းကိုဝင်ရောက်နိုင်တယ်ဆိုတော့မုံတိုင်းကြိုတင်သတိပေးချက်တင်ကြတာဖြစ်ပါတယ်ဒီထဲမှာရခိုင်ပြည်နယ်တဲကတန်တွဲမြို့ကတော့မုံတိုင်းတံကိုပြင်းထန်စွာခံရနိုင်တယ်လို့မြဝကျွန်းပေါ်ဒေသတွေကလည်းစိုးရင်ရတယ်ဆိုပြီးသတိပေးခဲ့ပါတယ်တနာယီကိုမိုင်90ကနေမိုင်100လောက်ထိမုံတိုင်းအရှိန်ကတိုက်ခတ်နိုင်တယ်လို့လည်းပြောထားပါတယ
်မြန်မာနိုင်ငံကမ်းခြေတဲ့တန်တွဲမြို့အနီးကနေပြီးတော့မှဆက်ကြောဝင်ရောက်မယ်လို့ခံရရတယ်ပိုချက်လေးပြီးသားတော့ကျွန်တော်တို့ဈေးရအခုလက်ချောင်းအကူဘတ်ကဲမှာရှိပါတယ်မြေသုံးနေတိုင်းလုံးအနေနဲ့တော့တနာယီကို50တောင်တန်းနေတဲ့အနေအထားရှိပါတယ်။ဘဝတစ်ခုဖြစ်နိုင်ခြင်းသူ့ရဲ့အချင်းအရကျွန်တော်တို့အနည်းဆုံးအမှန်50အနေပြီးတော့အစုကြီးမားတဲ့မုန်တိုင်းတွေဖြစ်နေကြတယ်လို့နေရာတော့ရှိလို့ရှိတယ်ပေါ့နော်
။ဆိုက်ကလုန်းမုန်တိုင်းအရှိန်ကြောင့်လေပြင်းတိုက်ခတ်တာ၊မိုးကြီးတာ၊ရုတ်တရက်ရေကြီးတာတွေမြေပြိုတာတွေဖြစ်ပေါ်နိုင်တာကြောင့်ကုန်းမြင့်ဒေသအနီးမှာနေထိုင်ကြသူတွေအနေနဲ့မြေပြိုမှုအန္တရာယ်ကိုကြောက်ရွံ့နိုင်တယ်လို့မြမကံယုံတဲ့တခြားမြင့်ငယ်ချောင်းငယ်တွေအနီးမှာနေထိုင်ကြသူတွေအနေနဲ့လည်းရေကြီးမှုတွေရေရှမ်းမှုတွေဖြစ်ပေါ်နိုင်တာကြောင့်သတိပြုနေထိုင်ကြဖို့အတွက်လည်းမြန်မာနိုင်ငံမိုးလေဝသဇလဗေဒညွှန်ကြားမှုဦးစီးဌာနကအကြံပြုချက်တွေထုတ်ပြန်ထားပါတယ်ရှင်
မရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်တစ်ဆက်သေးပါပဲဒီလိုတိုက်ခတ်လာနိုင်ရေးရှိတဲ့ Cyclone မုန်တိုင်းနဲ့ပတ်သက်ပြီးကြိုတင်ပြင်ဆင်နေတဲ့သတင်းတွေကိုပြောပြပေးခြင်းပါတယ်အနီရောင်ဆင့်တတ်မှတ်လိုက်ပြီဖြစ်တဲ့ Cyclone မုန်တိုင်းတိုက်ခတ်နေတဲ့အချိန်မှာပြည်သူတွေအနေနဲ့ရေးပေါ်မုန်တိုင်းတတိပေးချက်ပညာပေးနှိုးဆော်ချက်တွေကိုစဉ်ဆက်မပြတ်စောင့်ကြည့်နားဆင်ထားကြဖို့နဲ့မုန်တိုင်းပေးချောင်မှုစီစဉ်ထားတဲ့ယာယီကယ်ဆယ်ရေးစခန်းတွေဘေးလွတ်တဲ့နေရာတွေကိုချက်ချင်းအမြန်ဆုံးပြောင်းရွှေ့ကြဖို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးကတတိပေးနှိုးဆော်လိုက်ပါတယ်မုန်တိုင်းပေးအန္တရာယ်ကြိုတင်ပြင်ဆင်နိုင်ရေးဒုသမ္မတဦးဟင်နရီဘန်တီယူကိုယ်တိုင်ဦးဆောင်ပြီးတော့ပြည်ထောင်ရေးကာကွယ်ရေးနဲ့ပြည်ချာရေးဝန်ကြီးပိုင်ဝင်ဝန်ကြီးတွေဒီကနေ့နေပြီးတော့မှအ ရေးပေါ်စီးဝေးခဲ့ကြပါတယ်။မုံတိုင်းတင်ပြည်သူတွေမုံတိုင်းဘေးအရေးပေါ်ရှောင်နိုင်မှုယာယီကယ်ဆယ်ရေးစခန်းတွေနဲ့စားနပ်ရိက္ခာစေဝါတွေကိုလည်းအရေးပေါ်ပြင်ဆင်ထားတယ်လို့လူကယ်ပြန်ဝန်ကြီးကပြောပါတယ်။အသေးစိတ်နားဆင်ပါရှင်။အနီရောင်ဆင့်တက်မှတ်လိုက်ပြီဖြစ်တဲ့ဘင်္ဂလားပင်လယ်ော်ရှေ့လယ်ပိုင်းမှာဖြစ်ပေါ်နေတဲ့စိုက်ကလုန်းမုန်တိုင်းမာရတာဟာဒီကနေ့တနင်္ဂနွေနေ့ညနေပိုင်းမှာမြန်မာနိုင်ငံရခိုင်ပြည်နယ်ဘက်ကိုဝင်ရောက်တိုက်ခတ်လာနိုင်တဲ့အတွက်ဒီကနေ့နေ့လယ်ပိုင်းမှာတော့နေပြည်တော်မှာမုန်တိုင်းအရေးပေါ်အစည်းအဝေးခေါ်ပြီးတော့မုန်တိုင်းပေးကြိုတင်ပြင်ဆင်မှုတွေအရေးပေါ်စီစဉ်နေကြပါတယ်။နိုင်ငံတော်အဆင့်ဒုသမ္မတဦးဟင်နရီဘန်ထရီကိုယ်တိုင်ဦးဆောင်ပြီးပြည်ထရေးကာကွယ်ရေးနဲ့ပြည်ကြားရေးဝန်ကြီးပါဝင်ဝန်ကြီးတွေကမုန်တိုင်းအရေးပေါ်ကူညီကယ်ဆယ်ရေးတွေနဲ့မုန်တိုင်းပေးယာယီတိမ်းဆောင်နိုင်ရေးအရေးပေါ်စီစဉ်ဆောင်ရွက်နေတာဖြစ်ပါတယ်။ဒီကနေ့ရေးပေါ်ကျင်းပခဲ့တဲ့မုံတိုင်းဘေးအစည်းအဝေးမှာမုံတိုင်းဘေးကြိုတင်ကာကွယ်ရေးဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့ကိုရိုင်းတက်ရောက်ခဲ့တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုအခုလိုပြောပါတယ်
။ဥရနီပန်ဒီဒုတိယသမ္မတနှစ်တက်ရောက်တယ်၊ကျန်တဲ့ပြည်ထရေးဝန်ကြီးတက်တယ်၊ကာကွယ်ရေးဝန်ကြီးတက်တယ်၊နောက်ပြီးတော့နေဆက်ရေးဝန်ကြီးတက်တယ်၊ဒလေးဆယ်ဝန်ကြီးတက်တယ်၊ပို့ဆောင်ဆက်သွယ်ရေးဝန်ကြီးတက်တယ်၊နောက်ပြီးတော့ပြန်ကြားရေးဝန်ကြီးတက်တယ်၊ကျွန်တော်ရဲ့ပေါ့နော်၊ထိတ်ကြတယ်။နောက်ကျန်တဲ့တာမီငါရောကဒုတိယဝန်ကြီးတက်တယ်၊ကျန်တဲ့နေရာတွေကလည်းအများအတွန်းကြီးတက်တာပေါ့ကျန်တဲ့ဝန်ကြီးဌာနတွေကလည်းဒီမုံတိုင်းနဲ့ပတ်သက်ပြီးတော့အကိဝင်လာရင်ကျွန်တော်တို့ဘယ်လိုဆောင်ရွက်ကြမလဲဆိုတာဟာဒီပေါ့နော်မိုးရွာသားနဲ့ပတ်သက်တဲ့ဌာနကလည်းသူကနေတင်ပြတယ်ဒီမုံတိုင်းဟာမြန်မာနိုင်ငံဝင်မှုရှိပါတယ်ဒီနေ့ညနေ6နာရီကနေတော့7နာရီကြာထဲမှာဝင်မယ်ဆိုတဲ့ခါကျတော့ကျွန်တော်တို့ကအချို့ဒေသတွေပေါ့ဝင်မယ့်နေရာတွေကလည်းအဲ့ဒီတခိုင်ဘက်ကနေဝင်မယ်ပေါ့နော်စစ်ပြည်လိုကြောက်ဖြူလိုဒါဂျာရီဘက်ကဝင်မယ့်ကိစ္စတွေရှိတော့အဲ့ဒီဟာတွေလည်းကျွန်တော်ကြီးညာထားပြီးသားတနေငံလုံးကိုလည်းရခိုင်ဒေသမှာအဓိကကျွန်တော်ကမလုပ်လဲဆိုတော့ဟိုပြည်သူတွေကိုနေရနေရဆိုမြင့်နေနေရဝဒမရခိုင်မှာပြန်ကောင်းတာကတော့ကွင်းကြီးမဟုတ်တဲ့အတွက်ကြောင့်ကျွန်တော်တို့ကအမြင့်တွေကိုရွှေ့လို့ရတဲ့နေရာတွေရှိတယ်။အဲ့တော့ရွှေ့လို့နေရတဲ့နေရာတွေရွှေ့ပြောင်းဖို့အတွက်ကိုဒီနေ့ညနေ6နာရီနောက်ဆုံးထားပြီးတော့ဒီလိုမျိုးနေရတဲ့ချို့အနေရှိတဲ့နေရာတွေဆိုလို့ရှိရင်ကျွန်တော်တို့ရွှေ့ပြောင်းမယ်ပေါ့နော်။ဒါကြီးကျွန်တော်တို့ဆောင်ရွက်တာရှိပါတယ်။နောက်တစ်ခုကတော့ကျမတို့ကလည်းသူကကာဝေးရေးနေနေလေရခိုင်ရင်ကောလေရင်မြန်ကောအချူအရေးပေါ်စစ်တပ်ဖွဲ့တွေရောဒါကြီးတို့ကလည်းအစင်းဟဲလုပ်ပေးထားတယ်အရေးပြောင်းရှင်သုံးမယ်ပေါ့။ဘာဖြစ်လို့ကျွန်တော်ကဆက်ရှင်ရဲ့သူကြတော့ဒါကြီးသုံးရမှာဦး။အဲ့တော့အဲ့ဒါကြီးသုံးဖို့လုပ်တယ်ဒီလေးကြီးကလည်းသူကဆိုင်ရာအချူရုပ်ချုပ်ယူသီးဌာနတွေကိုပုံပြင်ကြားထားတယ်ဒီလူရဲတွေရောကြင်ကြားထားတယ်ဒီကော်မတီဆက်ဆင့်ရှိတဲ့နေရာမှာပူးပေါင်းဆောင်ရွက်ဖို့ဆိုလုပ်ထားပြီပေါ့။
ဆိုင်ကလုံးမုန်တိုင်းတိုက်ခတ်နေတဲ့အချိန်ပြည်သူတွေအနေနဲ့ရေးပေါ်မုန်တိုင်းသတိပေးချက်ပညာပေးနှိုးဆော်ချက်တွေကိုစဉ်ဆက်မပြတ်စောင့်ကြည့်နားဆွင့်ထားကြဖို့နဲ့မုန်တိုင်းပေးဆောင်မှုစီစဉ်ထားတဲ့ယာယီကယ်ဆယ်ရေးစခန်းတွေဘေးလွတ်ရာနေရာတွေကိုချက်ချင်းအမြန်ဆုံးပြောင်းရွှေ့ကြဖို့ကိုလည်းလူကယ်ပြန်ဝင်ကြီးကပြည်သူတွေကိုသတိပေးနှိုးဆော်ပါတယ်
အဓိကကတော့အဲ့ဒီဟိုမုန်တိုင်းဝင်ရောက်နိုင်တဲ့ဒေသနော်နှိုင်းတွေပါကြီးတက်ပြီးတော့ရေသွားနိုင်တဲ့ဒေသအဲ့မှာရှိတဲ့လူတွေဟာကျွန်တော်တို့ကနေပြီးတော့ကြိုတင်ပြီးတော့ပညာပေးတဲ့အတိုင်းပေါ့နော်ကျွန်တော်တို့ဒီမှာဒရင်ထုတ်ပြန်နေတဲ့အတိုင်းဟိုဒီမှာအလုံးပူပေါင်းဆောင်ရွက်ပေးနေတဲ့အတိုင်းလိုက်ပါဆောင်ရွက်ဖို့ပေါ့နော်ဒီလူတွေကတော့ထုတ်ပြန်တဲ့ဒရင်တွေကိုမှန်မှန်နားထောင်ဖို့မှန်မှန်ကြည့်ဖို့နော်တကယ်အဆက်အသွယ်ပြတ်တောက်သွားရင်လည်းကျွန်တော်တို့က single site brand ဆိုရဲဒီ radio line ဖြစ်နေတဲ့ဆက်သွယ်တဲ့ဟာကိုကျွန်တော်လုပ်ထားတယ်ဒါကိုလည်းကျွန်တော်တို့ဒီနေ့စမ်းသပ်တယ်ထပ်ပြီးတော့အချိန်ပြီလားဆိုတော့ပြည်နေတဲ့ရခိုင်လျှောက်လုံးကျွန်တော်တို့ SSB နဲ့ဆက်သွယ်လို့ရတယ်ဒါပေမဲ့အခုလည်းမပြတ်ပါဘူးအကြေကြရင်တော့အဲ့လိုရှိတယ်အဲ့တော့ပြည်သူတွေကတော့တရင်နေရနေမယ်အဲ့ဒီတရင်တိုင်းကိုပြည်သူတွေကနေပြီးတော့ live ပါဆောင်ရွက်လို့ရှိရင်အနေအချင်းမှာပြီးကြတယ်ပြည်သူကကျွန်တော်နဲ့တူတူပါဝင်ဆောင်ရွက်လိုက်ရုံပဲအဲ့လိုပဲကျွန်တော်မှားခြင်းပါတယ
်မုံတိုင်းလမ်းကြောင်းကြားရောက်နိုင်တဲ့ဒေသတွေကပြည်သူတွေအတွက်မုံတိုင်းပေးအရေးပေါ်ရှောင်နိုင်မှုယာယီကယ်ဆယ်ရေးစခန်းတွေစားနပ်ရိက္ခာစေဝါကြိုတင်ပြင်ဆင်ထားရှိမှုတွေနဲ့မုံတိုင်းသတိပေးအရေးပေါ်ကြေညာချက်တွေအချိန်နဲ့တပြေးညီစဉ်ဆက်မပြတ်ထုတ်ပြန်နိုင်ရေးစီစဉ်ထားတာတွေကိုလည်းအမျိုးသားတဘာဝဘေးအနေနဲ့ဆိုင်ရာစီမံခန့်ခွဲမှုကော်မတီရဲ့ဒုက္ခရလည်းဖြစ်တဲ့လူကယ်ပြန်ဝင်ကြီးကအခုလိုရှင်းပြပါဗျာ
စီမံခန့်ခွဲကော်မတီဥက္ကဋ္ဌဆိုတော့ကျွန်တော်အနေနဲ့အားလုံးခြုံပြီးတော့စီညှိနှိုင်းပြီးတော့စီမံခန့်ခွဲတာကြီးကျွန်တော်လုပ်ထားပြီလုပ်ထားပြီးတော့ကျွန်တော်တို့မှာကျေးဇူးနဲ့ပတ်သက်ပြီးလို့ရှိရင်အဲ့ဒီဒေသတွေမှာပစ္စည်းတွေလုံးထပ်ဖြည့်ထားတယ်လိုအပ်တဲ့ပစ္စည်းတွေပေါ့ကယ်ဆယ်ရေးပစ္စည်းတွေပေါ့ကျွန်တော်တို့ကအကုန်ထပ်ဖြည့်ထားတယ်တချို့နေရာတွေမှာအရှင်နဲ့ပုံထားတယ်ဒါမျိုးတွေပေါ့ကျွန်တော်တို့ဆောင်ရွက်တာတွေလုပ်ပါတယ်အဲ့ဒီမှာမှတစ်ခါထပ်ပြီးတော့ကျွန်တော်တို့ရခိုင်ရဲ့ direct area တွေဆက်သွယ်ပြီးတော့တချို့နေရာလေးတွေမှာကျွန်တော်စိတ်ကူရဲ့ချွတ်နေရာလေးတွေပေါ့နော်ဒါဆိုရင်ဟိုကြောက်ရှုဖို့အတွက်နေရာအဆင်ပြေလားဘာလားဒါကြီးကိုဟိုကော်မတီနည်းနဲ့ညှိနှိုင်းတာပေါ့နော်တိုက်ကြည့်သားကြီးတွေမှာဒါကြီးကျွန်တော်လက်တွေ့လုပ်ဆောင်ရပါတယ
်မုံတိုင်းပေးတဲ့တင်နိုင်တဲ့ဒေသတွေကပြည်သူတွေအနေနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနအရေးပေါ်အခြေအနေစီမံခန့်ခွဲမှုဗဟိုဌာနက24နာရီဖွင့်လှစ်ထားတဲ့အရေးပေါ် call center ဖုန်းတွေဖြစ်တဲ့3960434666နဲ့3960434999တို့ကိုအချိန်မရွေးဆက်သွယ်အကူအညီတောင်းခံနိုင်တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးကပြည်သူကိုနှိုးဆော်ပါတယ်ရှင
်
တော်တာရှင်များရှင်ဒီကနေ့ကြားရောက်တဲ့တကြံအတက်နေ့ရဲ့နောက်ဆုံးရအခြေအနေကို VOA ဝိုင်းတော်သားတွေနဲ့ဆက်သွယ်မေးမြန်းထားတာကိုလည်းတင်ပြပေးကြပါမယ်။မဟာတကြံနောက်ဆုံးရဒီကနေ့မှာတော့မိုးရွာသွန်းနေတဲ့ကြားကပဲရန်ကုန်မြို့ကနေရာတချို့မှာလူတွေရေကစားကြခဲ့ကြပါတယ်။မန္တလေးမြို့ကလမ်းလျှောက်တကြံမှာလည်းအတော်လေးစီကားခဲ့ပါတယ်။ဒါပေမဲ့လို့2018ခုနှစ်ဒီကနေ့ဒီနှစ်တကြံမှာတော့အနည်းဆုံးလူ14ဦးသေဆုံးခဲ့ပြီးရာနဲ့ချီထိခိုက်ဒဏ်ရာရပါတယ်။ဒီကြောင့်အပြည့်အစုံကိုညံဝင်းအောင်ပြောပြပေးပါရှင်။
ဟုတ်ပါတယ်တကြံအတွင်းမုံတိုင်းဝင်နိုင်တယ်လို့သတိပေးထားတဲ့အတိုင်းတကြံအတက်နေ့ဒီကနေ့မှာတော့ရန်ကုန်မြို့မှာမိုးအတော်ရွာသွန်းခဲ့ပြီးရန်ကုန်မြို့တော်ခမ်းမမန်တက်ဆိုရင်အစောကြီးရန်နာလိုက်ရတယ်လို့ဒီကနေ့ရန်ကုန်တကြံအခြေအနေကိုလှည့်ပတ်ကြည့်ရှုခဲ့တဲ့ VOA သတင်းတော်ကိုထက်အောင်ခန့်ကပြောပါတယ
်ရန်ကုန်မြို့မှာတော့မနက်သေးကနေပြီးတော့စပြီးတော့မိုးရွာတော့မိုးရွာနေတဲ့လူတွေကထွက်လေကြတယ်ခင်ဗျာတချို့တွေကလည်းထီးရဆောင်ပြီးတော့လေကြတာရှိရဲဒါမဲ့ရံမွေးတွေပါပြီးတော့မတွေ့ရဘူးခင်ဗျာစင်ကြေဘုံရက်ွက်တွေမှာတော့ဒီရေထွက်ပတ်တဲ့လူတွေနေွားတယ်ခင်ဗျာပြီးတော့ရန်ကုန်မြို့မှာလည်းအဲ့လိုဟိုလေပြင်းတွေတိုက်တဲ့အတွက်ဟိုဓာတ်တိုင်တွေလဲတာတွေရှိရဲမီးတွေလည်းပြက်ကြတယ်မန္တလေးကြီးတွေရဲ့အခြေအနေကမြို့ခံမမန္တလေးကတော့ဒီနေ့ကစောစောပိတ်သွားတယ
်ရန်ကုန်မြို့ကသကြံကာလတစ်ခုလုံးကိုခြုံကြည့်ရင်မနှစ်ကလောက်ရေကစားမန္တက်မများပဲပိတ်ပင်ခဲ့တဲ့အပေါ်လူငယ်တွေကြားဝေဖန်မှုတွေရှိပေမဲ့မူကင်းပိုင်းဆိုင်ရာယော်နေခဲ့တဲ့အပေါ်မှာတော့အကောင်းမြင်တာတွေလည်းရှိတယ်လို့ကိုထက်အောင်ခန့်ကသုံးသပ်ပါတယ်
။ကျွန်တော်မျိုးမှာဒါပြီးခဲ့တဲ့နှစ်ကလောက်တော့မနဲ့နေသွားတယ်လို့ပြောလို့ရပါမယ်။စီကားတဲ့လူတော့ပြောလို့ရပါတယ်ခင်ဗျာ။အဓိကစီကားတဲ့နေရာမြို့တော်ခမ်းမရေပြည်လန်းရေပြီးတော့ဒီမြန်မာ event ပေါ့နော် MEP ရှေ့မှာလည်းမနဲ့တခုရှိမယ်။ပြီး one entertainment အဲ့လိုနေရာတွေမှာပဲအဓိကစီကားတယ်ခင်ဗျာ။သူကတော့မနဲ့တွေပြိုက်လိုက်တဲ့အတွက်ပေါ့နော်ဒီပျော်ဖို့ရှင်မနေရာတွေနေသွားတဲ့လူငယ်အများစုကတော့ဝေဖန်မှုတွေရှိပါတယ်ခင်ဗျာ။ဒါမဲ့ဒီလူကြီးပိုင်းနေကြတော့လေမနက်တွေပိတ်လိုက်တဲ့အတွက်ရံမွေးတွေနေွားတယ်ဒီခိုင်ရင်ဖြစ်ပွားမှုတွေမရှိတော့လူတွေဆုံးမှုတွေနေွားတယ်ဆိုပြီးတော့ဒီအကောင်ဘက်မှာမြင်တဲ့အနေအထားရှိပါတယ်ခင်ဗ
ျမဟာတကြံနောက်ဆုံးရက်မန္တလေးမြို့ကအခြေအနေကိုတော့အဲ့ဒီမှာရောက်နေတဲ့ VOA ဝိုင်းတော်သားကိုအောင်ကအခုလိုပြောပြပါတယ
်ဒီနေ့ကတကြံအတက်နေ့နောက်ဒီမြမကြီးမမုံတိုင်းကလည်းဝင်မယ်ဆိုတဲ့အခါကျတော့အဲမန္တလေးမှာလည်းအခုကတော့တော်တော်လေးဟိုမိုးတွေအုပ်နေတာပေါ့လေမိုးတွေလည်းရွာတယ်ဒါပေမဲ့မန်လေးကြံမှာတော့ဒါနောက်ဆုံးနေလေဖြစ်တဲ့အခါကျတော့စီစီကားကတော့ရှိတယ်ဒီလမ်းလျှောက်ကြံကျင်းပါတဲ့26လမ်းလျှောက်မှာလည်းပဲအခုကတော့တော်တော်လေးစီစီကားကတော့ရှိနေတယ်ဆိုတော့ညနေဘက်မှာညဘက်မှာနည်းနည်းမှောင်စာကျိုးတဲ့အချိန်မှမှကြံပိတ်ပွဲကျင်းပါမှာဆိုတော့လောလောဆယ်မှာတော့ဒီကြံပိတ်ပွဲကျင်းပါတဲ့အခါမှာလာကြမဲ့စံချက်ကားတွေဒါမျိုးမဒီငွေငန်းဖွဲ့တို့ဘာလို့ကတော့အခုကတော့လောလောဆယ်တော့မျိုးထဲမှာလိုပဲလှည့်ပြီးတော့ဖြောပြနေကြတော့မယ်
ဒီနေ့မန္တလေးမြို့မှာလမ်းလျှောက်တကြံဆိုပြီးလှုပ်လိုက်တာကြောင့်တကြံနဲ့ကင်းကွာနေသူတွေတောင်ပါဝင်ဆင်နွှဲတဲ့အခြေအနေဖြစ်လာတယ်လို့ကိုအောင်ကသုံးသပ်ပါတယ
်ဒီနေ့ကတော့မန္တလေးတကြံမှာတော့ထူးထူးခြားခြားလို့ပြောလို့ရတယ်ဘာဖြစ်လို့လဲဆိုတော့အရင်နှစ်ကတကြံပွင့်ပွဲစပြီးတော့ဖွင့်ကြတဲ့ကဟိုညနေဘက်မှာဖွင့်တယ်နန်းဝင်းစစ်တပ်ကသူကတိကျဖွင့်ပွဲလုပ်တယ်ပြီးတော့မှဒီမန္တလေးမြို့ရဲ့တကြံမန္တလေးကဖွင့်ပွဲထပ်လုပ်တာဆိုတော့ဒီနေ့မှာတော့ဒီစပြီးဖွင့်ပွဲလုပ်တဲ့ဟာဟိုမနေ့ပိုင်းမှာဆက်လုပ်တယ်တခါဒီနှစ်မှာပဲထူးထူးခြားခြားလို့ပြောလို့ရတယ်ခုနလမ်းလျှောက်ကြံကတော့ဒါလူတွေပဲလမ်းလျှောက်ပြီးတော့ကြံပွဲဆင်းနေကြတာပေါ့ဗျာအဲ့လမ်းလျှောက်မှာလည်းစတူဒီတာချွေးတာတွေရှိတယ်တိုင်းလာအဖွဲ့ကြီးရဲ့မန်တကြီးရှိတယ်ဆိုတော့အခုလိုမျိုးဒီလမ်းလျှောက်ကြံကျင်းပလိုက်တဲ့အတွက်ကြံပွဲနဲ့ဆက်ချင်းချင်းနေတဲ့လူတွေတော့မှဒီလမ်းလျှောက်ကြံပွဲကိုပါဝင်ပြီးတော့ဆင်နွှဲကြတယ်ဆိုတာမျိုးလည်းပြောကြတယ်ဗျာ
ဒီနေ့ကြံအတွင်းမုံတိုင်းကြောင့်အပူတံကိုသိပ်မခံစားကြရပဲတချို့ဒေသတွေမှာမိုးရွာသွန်းပြီးလေပြင်းတိုက်ခတ်မှုတံခံရတာမို့အဆောက်အဦတွေပျက်စီးခဲ့ရပါတယ်။ဒီနေ့တကြံကာလအတွင်းမူးရစ်တောက်စားပြီးစီကံမလိုက်နာတာတွေရင်တိုက်မှုနဲ့ရင်တိတ်မှောက်မှုတွေကြောင့်တကြံအကျိုးအကျအကျက်၃ရက်အတွင်းတည်ဆုံးသူအနည်းဆုံး14ဦးနဲ့ဒဏ်ရာရသူ152ဦးရှိပြီးပြစ်မှုပေါင်း149ဦးဖြစ်ပွားခဲ့တယ်လို့အစိုးရကဒီကနေ့သတင်းထုတ်ပြန်ပါတယ်ခင်ဗျာ။
တကြံတက်နေ့နောက်ဆုံးရအခြေအနေကိုညံဝင်းအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်များရှင်။မဟာတာတကြံနှစ်တကူအချိန်ခါတမယတကြံအတက်နေ့ညမှာ VO ရဲ့သောတာရှင်တွေအတွက်အတာတကြံသေးသချင်းလက်ဆောင်လေးတစ်ပုဒ်လက်ဆောင်ပါခြင်းပါတယ်။တေးတန်ရှင်တမ်းမြတ်ဆိုးရဲ့မြူမုံဝေကင်းဆိုတဲ့တကြံသေးသချင်းလေးကိုနားဆင်ရအောင်ပါရှင်။
You mong we kin we a sin san da pi daw dai nyan pye nyin chan su
tong kha ye is jang long de lou me khu ru ke ke la ja ba si new mong we ke we a sin sha ja pi ra dai nyan pye ngain chan ang su tong kha ye is jang long de lou me khu ru ke ke la ja ba si asin pi nyin ya du chin nu lo pe tanda chu mya mya su de le le man myu du ye goun ne ni re yin che du le ma nit ka be law ne ra du e e mya mya ma me de nai me asin pi nyin ya du chin nu lo pe tanda chu mya mya su de le le man myu du ye goun ne ni re yin che du le ma nit ka be law ne ra du e e mya mya ma me de nai me tin yan ne chwe pham ma raw chi twe ywe ne tin chin mya mya nga twa de me win ngan ma mu law ne ye be ba ya wi kwa kin sin ba me be tin yan ne chwe pham ma raw chi twe ywe ne tin chin mya mya nga twa de me win ngan ma mu law ne ye be ba ya wi kwa kin sin ba me be
တဲ့ချင်းလေးကိုနှစ်တိုက်ကြလိုက်မယ်လို့မျှော်လင့်ပါတယ်ရှင်။ VOA သောတာရှင်ဒီအားလုံးမင်္ဂလာနှစ်သက်မှာရှင်လန်းချမ်းမြေကြပါစေလို့ VOA ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ကိုစားစုမုံကောင်းတောင်းပေးပါတယ်ရှင်။
ညကိုရီးယားနိုင်ငံကဒီကနေ့တနင်္ဂနွေနေ့မှာစစ်ကမ်းမျိုးစင်ပိုကနေဒုံးကျည်ဆန်သက်ပြစ်လို့မှုမအောင်မမြင်ဖြစ်ခဲ့ပါတယ်။ တောင်ကိုရီးယားပူးရဲဆေးဦးစီးချုပ်များဖွဲ့ကတော့ဒုံးကျည်ဆန်သက်ပြစ်လို့မှုဆိုင်ရာအသေးစိတ်အချက်အလက်တွေထုတ်ပေါ်မပြောသလိုဘလို့ဒုံးကျည်အမျိုးအစားမျိုးဆန်သက်ခဲ့တယ်လဲဆိုတာကလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူး။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်အစိုးရရဲ့စစ်အင်အားပြတဲ့ပွဲလို့ကမ္ဘာတစ်လွှာအစိုးရတွေကရှုမြင်ကြတဲ့မြို့တော်ပျိုယန်ကကြီးကျယ်လာတဲ့စီးရီးပြအခမ်းအန တူရကီနိုင်ငံသားတွေမဲပေးနေကြပါတယ်ဒီလူရုဆန္ဒခံယူပွဲကိုတူရကီနိုင်ငံသမိုင်း84နှစ်တာကာလအတွင်းအရေးအကြီးဆုံးမဲပေးရွေးချယ်မှုအဖြစ်သတ်မှတ်ပြောဆိုနေကြပါတယ်အမေရိကန်မျိုးသားလုံခြုံရေးအချံပေးမက်မက်စတာဟာတနင်္ဂနွေနေ့မှာအာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကိုရောက်ရှိသွားပြီးအာဖဂန်ကောင်ဆောင်နေတဲ့လုံခြုံရေးကိစ္စတွေကိုဆွေးနွေးပြောဆိုနေပါတယ်။အမေရိကန်တပ်တွေရဲ့မြေပြင်အခြေအနေတွေကိုလည်းအကဲဖြတ်ဖို့ရှိပါတယ်။အာဖဂန်နစ္စတန်မှာအမေရိကန်တပ်ဖွဲ့ဝင် 8,400 လောက်ရှိပြီးတာလီဘန်သဘုံတွေကိုနှိမ်နှင်းရေးရှင်းမတိုးနောက်မဆုတ်သားဖြစ်နေတဲ့အခြေအနေကိုကြော်လွှားဖို့နောက်ထပ်အမေရိကန်တပ်ဖွဲ့ဝင်ထောင်ကနန်းအနည်းငယ်ထပ်ပြီးစစ်လွှတ်ရေးအမေရိကန်တပ်မှုတွေကတောင်းဆိုနေတာဖြစ်ပါတယ်။ဘင်္ဂလားပင်လယ်ော်အတွင်းဖြစ်နေတဲ့ဆိုက်ကလုန်းမုန်တိုင်းမာရတာကရခိုင်ပြည်နယ်တန်တွဲမြို့အနီးဖြတ်ကျော်ဝင်ရောက်မယ်လို့ခန့်မှန်းထားပြီးအနီးရောင်အဆင့်သတ်မှတ်ထားတဲ့အကြောင်းမြန်မာနိုင်ငံမိုးစလဌာနကပြောဆိုထားပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်မယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOE ရဲ့သောတာရှင်တွေအားလုံးကြည်ကြံအကျက်နဲ့ညနေချမ်းမှာရှင်လန်းချမ်းမြေ့ကြပါစေရှင်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.